ိုဗစ် -19 ကပ်ရောဂါကိုကာကွယ်ထိန်းချုပ်ဖို့ထောက်ရငင်းငင်းရရှိအောင်ဆောင်ရွက်ဖို့အပြင်လာမယ့်နှစ်မှာကြားရောက်မဲ့85နှစ်မြောက်ဆင်ရတုပြည်တော်စုနေ့ကိုကြိုဆိုတဲ့အနေနဲ့ဆိုပြီးနိုင်ငံတော်ဝန်မှ9လကြာအပြည့်ရဆဲကြောင်းစစ်ကောင်စီကကြေညာပြီးနောက်တည့်ရက်မှာပဲကချင်နဲ့ရှမ်းမြောက်ဒေသတွေမှာမိုင်းခွဲတိုက်ခိုက်တာနဲ့တိုက်ပွဲတွေဆက်ဖြစ်နေတာပါကချင်ပြည်နယ်အတွင်းမှာတော့မိုးကောင်းဖားကန့်တနိုင်းမျိုးနယ်တွေကလီလိုလမ်းမပေါ်နဲ့မိုးမောက်မျိုးနယ်မှာအဓိကဖြစ်ခဲ့ပါတယ်ဒီနေ့မနက်ပိုင်းမှာတော့မိုးကောင်းမျိုးနယ်အတွင်းမှာစစ်ကောင်စီရင်တန်းကို KIA ကမိုင်းခွဲတိုက်ခိုက်ခဲ့တယ်လို့ဒေသခံတို့က VOA ကိုပြောပါတယ
်ဒီကတည်းကဒီလမ်းပြီးတနိုင်းလမ်းကျတော့ဘာလဲပြောပါတော့ပါခဏတော့တော့ဟိုတိုက်ပွဲဖြစ်တယ်အသေးနိုင်ရင်းကျတော့မှာစစ်ကောင်စီတုံးပြစ်လာတယ်ဖြစ်ပြီးစစ်သားတွေကိုဘိုင်းခွဲတိုက်ခိုက်တယ်ဆိုတာဒီခွဲတော့ဘယ်လိုရောက်ဆိုတော့ကျွန်တော်အပြည့်စားအဲ့ဒီတော့အများကြီးတဲ့ဒီလူပါကိုသူတို့အဒီမိုးကောင်းစိတ်ကိုပြန်ပြီးပြောလို့ပြောတယ
်ဖားကန်မျိုးနယ်ကဒေသခံတူကလည်းမိုင်းခွဲတိုက်ခိုက်တာတွေရှိခဲ့ကြအောင်ပြောပါလေ
။ဒီနေ့7နာရီနဲ့7နာရီလောက်ကြာမှဒီသွန်ဗန်နဲ့ခုံတယံကြာမှတိုက်ပွဲဘုတ်ကြီးကဲတက်ကြတယ်။ဒါရင်တန်းကိုကမိုင်းခွဲပေးရလို့ကြားတယ်
။ဒီလ25ရက်နဲ့26ရက်နေ့တွေကလည်းအဲ့ဒီနေရာနားမှာတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ခွန်ဆိုင်ရန်ရွာကဒေသခံ300လောက်လဝါရွာမှာတိမ်းရှောင်နေရပါတယ်။ဒီလ29ရက်နေ့ဗုဒ္ဓနေ့ကတနိုင်းမြို့နယ်တိမ်ကောက်ရွာအနီးမှာလည်းတိုက်ပွဲတစ်ကြိမ်ဖြစ်ခဲ့ကြောင်းတနိုင်းဒေသခံတွေကပြောပါတယ်
။ဒီကဟို9နာရီနဲ့7နာရီကြာလို့ဖြစ်နေကြများ။ဒီတိုင်းပြည်လည်းတော့လည်းပြည်သားမျိုးကြားရတယ်။ဖြစ်တာကတော့ဒီတိုက်ပွဲကြီးရမယ်။နံပါတ်ကြီးရတာပိုင်လုံး6ခုကရှိတယ်။အဲ့လားမှာဖြစ်တယ်လို့ပြောတာ
။ပြီးခဲ့တဲ့အပတ်တည်းအတွင်းတနိုင်းနဲ့ရှင်ဘွေရန်အကြားမှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးတော့အဲ့ဒီဘက်ကိုလူလက်နဲ့ရိတ်ခါဖြည့်တင်းတဲ့စစ်ကြောင်းတွေကို KIA ကကြားချက်တိုက်ခိုက်တာတွေကြောင့်ဒီလိုလမ်းမတကြောတိုက်ပွဲတွေဖြစ်ပွားနေကြောင်းဒေသခံတွေကယူဆနေပါတယ်။ဒီနေ့မနက်ပိုင်းမှာသချင်းပြည်နယ်အရှိချမ်းကမိုးမောက်မြို့နယ်မှာလည်းတိုက်ပွဲတွေဖြစ်ပွားတာရှိကြောင်းမိုးမောက်ဒေသခံကပြောပါတယ်
။ဒီနေ့ကတော့ဒီမိုးမောက်အခြေတော့ကွာဟိုဆက်ပြီးတော့မှတော့ကြောက်ဆောင်အဲ့အပေါ်ဘက်မှာမနေ့ကဝင်လာတဲ့တက်တော့ဟိုဆမပြောလဲတော့မသိအဲ့ဒါဒီနေ့ဟာ PDF နဲ့ချတာဒီအင်းရှင်းနိုင်ကျော်အဲ့လိုရှိပြီတော်တော်လေးတော့ကြာရဲ့
ကချင်သတင်းမီဒီယာတွေကတော့မိုးမောင်းမြို့နယ်လုံကြာရွာနီးမှာစစ်ကောင်စီတပ်နဲ့ KIA တပ်တွေကြားတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားကြောင်းဖော်ပြကြပြီးလုံကြာရွာသားတွေကစစ်ဘေးလွတ်ရာကိုတိမ်းရှောင်ခဲ့ရကြောင်းဖော်ပြပါတယ်။လုံကြာရွာသားတွေစစ်ဘေးလွတ်ရာကိုတိမ်းရှောင်ခဲ့ကြောင်းဖော်ပြပါတယ်။ဒီလ28ရက်နေ့ကလည်းမိုးမောင်းမြို့စိန်လုံးလမ်းကွဲမှာမိုင်းတလုံးပောက်ကွဲခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံကိုဒေသဘက်မှာလည်းစစ်ကောင်စီတပ်တွေနဲ့MNDA ခေါ်ကိုကန့်တက်တွေအကြားနှစ်ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားနေပါတယ်။လက်ရှိတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးမုံကိုဒေသခံပြောကြတာက
မနေ့ကလည်းဒီနေ့တော့ပြင်နေကြတယ်ဟုတ်ပါ။အခုတော့ပြင်နေတာပဲမုံကိုမြန်မာပေါ့။ပေါင်းတော့ဖတ်တယ်မှာဒီမနေ့စနေနေ့ခွက်လာပါဗျာ
။ဒီကနေ့မနေ့စနေနေ့ခွဲလောက်ကနေနေ့ကြီး2နာရီလောက်အထိပြစ်ခတ်ခဲ့ပြီးတော့မနေ့ကတော့မိနစ်20လောက်ကြာအထိလက်နက်ကြီးတွေပြစ်ခတ်တာတွေရှိကြောင်းပြောပါတယ်။ MNDA ကိုကန့်တက်ဖွဲ့ရဲ့လူမှုကွန်ရက်စာမျက်နှာမှာတော့ပြီးခဲ့တဲ့3ရက်အတွင်းတိမ့်နီကွန်းလုံနဲ့မုံကိုဒေတာဘတ်တွေမှာတိုက်ပွဲပြင်းထန်ကြောင်းဖော်ပြထားပါတယ်။မူဆယ်ကျူကုတ်ပန်ဆိုင်နဲ့မုံကိုဒေတာဘတ်တွေမှာဇူလိုင်လကစပြီးတိုက်ပွဲတွေဖြစ်ပွားခဲ့တာပါ။ဩဂုတ်လဆန်းပိုင်းကကျူကုတ်ပန်ဆိုင်ဒေတာအတွင်းမှာဖြစ်တဲ့တိုက်ပွဲတွေကြောင့်ဒေတာကန်1400ကျော်လောက်တရုတ်မြန်မာနယ်စပ်မှာတိမ့်ရှောင်နေရတယ်လို့ဩဂုတ်လကုန်ပိုင်းမုံကိုမြို့နီးမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေတာကန်900ကျော်ဟာမုံကိုမြို့မှာခုံလုံနေရပါတယ်။စက်တင်ဘာလလယ်လောက်ကမုံကိုမြို့ရောက်စစ်ပြေးဒုက္ခသည်80လောက်ကိုဗစ် -19 ကပ်ရောဂါပိုးတွေ့ခဲ့ပေမဲ့လည်းအခုခါမှာတော့ထိန်းချုပ်နိုင်တဲ့အခြေအနေကိုရောက်နေပါပြီ။ကချင်နဲ့ရှမ်းမြောက်ဒေသကတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသလို KIA နဲ့ MNDA ကိုဆက်သွယ်မေးမြန်းနိုင်ဖို့ဆက်သွယ်ရမှာလဲဆက်သွယ်လို့မရခဲ့ပါဘူးခင်ဗျာ။